မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက် COVID-19 ရောဂါကာကွယ်ဆေးကို COVAX အစီအစဉ်ကနေတဆင့်ဒီနှစ်တွင်ပေးနိုင်ဖို့ခန့်မှန်းထားတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါရယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူစိုးရိမ်ွယ်တိုးလာနေတာကိုရှင်းချသွားနိုင်ရေးအရှိန်မြင့်လှုပ်ဆောင်နေတယ်လို့လည်းကုလသမဂ္ဂကပြောပါရယ်စစ်ကောင်စီရဲ့ကျန်းမာရေးဌာနကလည်းလူဦးရေထက်ဝက်ကိုဒီနှစ်အတွင်း COVID ကာကွယ်ဆေးထိုးပေးဖို့ခန့်မှန်းထားတယ်လို့ဒီကနေ့ထုတ်သတင်းစာရီမှာဖော်ပြထားပါရယ်လက်ရှိမှာလူဦးရေ54သန်းနဲ့ကတိတိမှ6သန်းလောက်ကိုပဲကာကွယ်ဆေးထိုးပေးရသေးတယ်လို့သတင်းမှဖော်ပြထားပြီးအားလုံးကိုကာကွယ်ဆေးထိုးပေးနိုင်ဖို့ကာကွယ်ဆေးတွေမပြတ်တင်သွင်းနေတယ်လို့လည်းဆိုပါတယ်ကြာသပတေးနေ့မှာတရုတ်ထုတ်ကာကွယ်ဆေး9သိန်းခွဲလောက်ရောက်ဖို့ရှိပြီးနောက်နှစ်ရက်အတွင်းထပ်ရောက်လာဦးမယ်လို့လည်းစစ်ကောင်စီထုတ်သတင်းစာတွေမှဖော်ပြထားပါတယ်မြန်မာနိုင်ငံဟာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရပြီးကျန်းမာရေးဌာနကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲကူးစက်သူနဲ့သေဆုံးသူအရေအတွက်ကနေ့စဉ်တိုးနေတာပါဒါပေမဲ့လည်းတကြူရမဲ့တည်ဆုံသူတွေတုတ်တန်တွေမှာစုပုံနေတာနဲ့အမျှအမှန်တကယ်တည်ဆုံသူအရေအတွက်ဟာစစ်ကောင်စီကထုတ်ပြန်တာထက်အများကြီးပိုများမယ်လို့ဈေးဘက်လုပ်သားတွေနဲ့နာရေးကူညီမှုအဖွဲ့တွေကခန့်မှန်းပါတယ်။ဒါအပြင်ပုဂ္ဂလိကအောက်ဆီဂျင်ဆက်ယုံတွေကနေအများပြည်သူကိုအောက်ဆီဂျင်မပေးရဘူးလို့စစ်ကောင်စီကကန့်သတ်ထားတာကြောင့်လည်းအသက်ဆုံးရှုံးတာတွေပိုများရတယ်လို့စစ်ကောင်စီကိုဝေဖန်သူတွေကပြောကြပါဗျ။